သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြတ်မြဒီဖက်တို့ခေါ်တဲ့နိုင်ငံသားရေးနဲ့ကုံတော်ရေးဦးစီးဌာနရဲ့ပြောပြချက်များအရဆိုရင်ဩစတြေးလျနိုင်ငံသားဒါဇင်နဲ့ဩစတြေးလျဗီဇာကိန်းဆောင်ထားသူများဟာကဘူလေစိတ်၌ပိတ်မိနေစေဖြစ်တယ်လို့ဆိုပါတယ်။ဒါကကဘူလေစိတ်၌သွေးစွန်းနေသောဩစတြေးလျနိုင်ငံသားတဦးရဲ့ဗီဒီယိုဖိုင်ဟာအင်တာနက်မှာလျင်မြန်စွာပြန့်နှံ့နေပါတယ်။တာလီဘန်အဖွဲ့ဝင်များရဲ့ရိုက်နှက်ချင်းခံရပြီးနောက်သူရဲ့မျက်နှာ၌သွေးများစီးကျနေသောဗီဒီယိုဖိုင်မှာဩစတြေးလျနိုင်ငံသားတဦးရဲ့ပုံပေါ်လာတာဖြစ်ပါတယ်။အွန်လိုင်းပေါ်မှာပြန့်နှံ့နေတဲ့ဗီဒီယိုထဲမှာ SBS News ကလုံခြုံရေးကြောင့်နာမည်မဖော်ပြဖို့ဆုံးဖြတ်ခဲ့တဲ့လူဟာကာဘူးလေစိတ်ရဲ့ဖီဂိုဖီရဲ့အခြေအနေမှာရောက်ရှိနေပုံကိုဖော်ပြထားပါတယ်။နှိမ့်ဆက်ညှဉ်းပန်းခံရသောဟဇရာလူမျိုးစုမှဩစတြေးလျနိုင်ငံသားတဦးဟာဆက်သနတ်တလက်ကိုကင်ဆောင်ထားသူများနဲ့ဝိုင်းရံထားတာကိုအဲ့ဒီဗီဒီယိုမှာတွေ့နေရပါတယ
် They hit me by I'm a Syrian citizen they hit me by Fuck you Gelebe khara Ramzan
ဆက်သနတ်တန်ကိုကြားလိုက်ရပြီးအမျိုးသမီးတဦးရဲ့အော်နေတဲ့အသံပေါ်လာပြီးဒီဗီဒီယိုကရုတ်တရက်ရက်သွားပါတယ
် This happened to me when I was crossing airport
ဩစတြေးလျနိုင်ငံမှာတော့အဲ့ဒီအမျိုးသားရဲ့ဇနီးကသူ့တငယ်ချင်းတယောက်စီကဖုန်းဆက်ပြီးဗီဒီယိုတင်ထားတာကိုသတိပြုမိတယ်လို့သူ့ရဲ့တငယ်ချင်းတဦးကဖုန်းဆက်တဲ့ခါမှသာဒီဗီဒီယိုကိုသတိပြုမိတယ်လို့ SBS News ကိုပြောဆိုပါတယ်
။ Actually I don't know about him what happened to him. I just saw a video because even I didn't know he posted the video. One of my friend he called me and said your husband is okay. I said yeah he's okay because in the morning when I contact him he said he's going to the airport. So and I was
အမှန်တော့သူဘာဖြစ်သွားလဲကျွန်မမသိဘူး။ကျွန်မဗီဒီယိုတစ်ခုကိုပဲကြည့်ခဲ့တယ်။သူကဗီဒီယိုကိုတင်ခဲ့တာကျမတော့မသိခဲ့ဘူး။ကျမတငယ်ချင်းတယောက်ကသူကျမကိုခေါ်ပြီးမင်းရဲ့ခင်ဗျအဆင်ပြေလားလို့မေးပါတယ်။ကျမကဟုတ်တယ်သူအဆင်ပြေတယ်။ဘာလို့လဲဆိုတော့မနေ့ကကျမသူ့ကိုခေါ်တော့ကသူကလေစိတ်ကိုသွားမယ်လို့ပြောပါတယ်။ကျမကအပြင်ကိုရောက်နေပါတယ်။ကျမတငယ်ချင်းကဗီဒီယိုသွားကြည့်ပါ။ဗီဒီယိုတင်ထားတယ်ပြောတယ်။ဗီဒီယိုကြည့်ပါတယ်။ကျမအိမ်ပြန်ရောက်တဲ့အခါဗီဒီယိုကြည့်ပါတယ်။ပထမဆုံးကျမလုပ်ခဲ့တဲ့အရာကဗီဒီယိုကိုကြည့်ပြီးကျမတကယ်ကိုကြောက်လန့်မိသွားပါတယ်။သူအသက်မရှင်တော့ဘူးဆိုတော့ဖြစ်နိုင်ခြေကိုလည်းကျမစဉ်းစားနေမိပါတယ
်။ I was thinking because after that video I didn't know I tried to contact him but I couldn't reach him.
ကျမအဲ့ဒီဗီဒီယိုကြည့်ပြီးနောက်စဉ်းစားခဲ့တယ်။ငါတော့ဘာဖြစ်မှမသိဘူး။သူ့ကိုဆက်သွယ်ဖို့ကြိုးစားခဲ့ပေမဲ့သူ့ကိုဆက်သွယ်လို့မရခဲ့ပါဘူး။ကျမတွေးနေတယ်သူအသက်ရှင်သေးလားလို့ဘာတွေဖြစ်နေလဲအဲ့ဒီလူရဲ့ဇနီးသည်အဆိုးဆုံးကိုတွေးကစိတ်ဖိစီးခြင်းခံရသောနိုင်များစွာနဲ့အချိန်တွေကုန်ခဲ့ရပါတယ
် For several hours I didn't contact with him just one short time I contact him but it the connection was very weak so I just heard his voice
as နိုင်ပေါင်းများစွာကျမသူနဲ့ဆက်သွယ်မရခဲ့ဘူးကျမသူ့ကိုခဏလေးလောက်ဆက်သွယ်ရခဲ့ပေမဲ့ဆက်သွယ်မှုကအရန်အားနေနေတာမဟုတ်သူ့အသံပဲကြားရတယ်။သူ့အသက်ရှင်နေတာကိုသိရလို့ကျမအတွက်သက်သာရာရခဲ့ပါတယ်။နောက်မိသားစုဝင်တဦးကဩစတြေးလျဟာအသက်ရှင်တဲ့ရှိတော်လဲတာလီဘန်တိုက်ခိုက်ရေးသမားများကဖမ်းဆီးတာကိုခံခဲ့ရတယ်လို့ယုံကြည်ကြောင်းပြောဆိုပါတယ်။တခြားဩစတြေးလျမိတ်ဆွေတွေနဲ့လေစိတ်ကိုလိုက်ပါသွားသောတခြားဆွေမျိုး၅ဦးနဲ့စကားပြောတာကိုအခြေခံပြီးပြောတာဖြစ်ပါလေ။ဒါပေမဲ့ကြာသာပတိနေ့မနေ့မှာတော့အဲ့ဒီအမျိုးသားဟာသူ့ဇနီးနဲ့အဆက်အသွယ်ရခဲ့ပါလေ
။ Until this morning at 4 AM he just texts me. He said he can't make a call and I can't make him call. So just he sent me a message he is alive and he is somewhere in somewhere, so somewhere hiding.
ဒီနေ့မနေ့လေးနာရီအထိသူကကျမကို text ပို့ပြီးသူ့ကိုခေါ်နိုင်တယ်လို့ပြောပါတယ်။ကျမခေါ်လိုက်ပါတယ်။သူအသက်ရှင်နေတယ်ဆိုတဲ့သတင်းစကားကိုပို့နိုင်ခဲ့ပါတယ်။သူကတနေရာမှာပုံနေပြီးဒီ video file တင်ပြီးတဲ့အခါတာလီဘန်တွေကသူ့နောက်ကိုလိုက်နေတာကြောင့်တနေရာမှာပုံနေရပါတယ်။ဒီ video file ပြန့်နှံ့သွားတာကြောင့်လေစိတ်ကိုနောက်တစ်ချိန်ပြန်လို့သွားရင်တာလီဘန်တိုက်ခိုက်ရေးသမားများကသူဖြစ်ချောင်းကိုထီသွားနိုင်တယ်လို့ဆိုပါတယ်။ကင်ဘရာနိုက်သတင်းထောက်များကအဲ့ဒီလူရဲ့အမှုနဲ့ပတ်သက်၍မေးမြန်းသောအခါမှာဝန်ကြီးချုပ်စကော့မော်ရစ်ဆန်ကအသေးစိတ်ကိုမပြောနိုင်ဘူးလို့ပြောကြားခဲ့ပါတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲမှာပဲနိုင်ငံခြားရေးဝန်ကြီးမရီစ်ပိန်နဲ့ရှိနေပြီးသူမကခါစားလေစိတ်မှထွက်လာသောဗီဒီယိုများစွာမှရှုပ်ထွေးနေတဲ့မြင်ကွင်းများကိုတွေ့ရတယ်လို့ပြောကြားပါတယ်။ဒီဖက်ဩစတြေးလျနိုင်ငံခြားရေးဌာနမှဗုဒ္ဓဟူးနေ့ကထုတ်ပြန်တဲ့အကြံဉာဏ်အသစ်များအရဩစတြေးလျနိုင်ငံသားများနဲ့ဩစတြေးလျဗီဇာကင်ဆောင်ထားသူဒါဇင်ပေါင်းများစွာဟာကဘူးလီစိတ်၌ပိတ်မိနေစေဖြစ်တယ်လို့ဆိုပါတယ်။နိုင်ငံခြားရေးဝန်ကြီးမရီစ်ပိန်ကနိုင်ငံတကာမိတ်ဖက်များမှတဆင့်တာလီဘန်များနဲ့ဆွေးနွေးမှုများရှိနေပြီးတာလီဘန်တွေကဩစတြေးလျနိုင်ငံသားတွေနဲ့ဗီဇာကင်ဆောင်ထားသူတွေကိုထွက်သွားဝင်ပြုဖို့ကိစ္စအတော်များများကိုဆောင်ရွက်ပေးခဲ့တယ်လို့ပြောကြားပါတယ်
Australia has been working with our international partners who are particularly the United States and the United Kingdom who are engaging directly with the Taliban. Let me be very clear in terms of what we expect. The Taliban has made a range of undertakings and in relation to people seeking to leave Afghanistan including Australians and Australian visa holders.
Australia ဒီကျွန်တော်ရဲ့နိုင်ငံတကာမိတ်ဖက်များနဲ့လက်တွဲလှုပ်ဆောင်နေပါတယ်။အထူးသဖြင့် Taliban များနဲ့တိုက်ရိုက်ထိတွေ့ဆက်ဆံနေတဲ့ American နဲ့ဘရစ်တင်နိုင်ငံတို့ဖြစ်ပါတယ်။ကျမတို့မျှော်လင့်တာနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းပြောပြစီ။တာလီဘန်များဟာဩစတြေးလျလူမျိုးများပါဝင်အာဖဂန်နစ္စတန်မှထွက်ခွာရန်ကြိုးပမ်းနေသူများနဲ့ပတ်သက်သည့်ဆောင်ရွက်ချက်များကိုပြုလုပ်ခဲ့ပါတယ်။ဩစတြေးလျဗီဇာကင်ဆောင်ထားသူများကိုထိုဆောင်ရွက်ချက်များနဲ့ဖြည့်ဆည်းပေးလိမ့်မယ်လို့ကျမတို့မျှော်လင့်ပါတယ်။ပြီးတော့ကျမတို့နိုင်ငံသားတွေနဲ့ Australian visa ကန်ဆယ်ထားသူတွေသူတို့စန္ဒရှိရင်ဘေးကင်းစွာထွက်ခွာခွင့်ပြုပေးဖို့ပါမြေတို့ပင်စိုးစေးကားမူ smart traveler အကြံပေးချက်သည်ကဘူးအပြည်ပြည်ဆိုင်ရာလေဆိပ်သို့မသွားပါနဲ့ဟုရှင်းလင်းပြသသောသတိပေးချက်အသစ်တစ်ခုဖြင့်အစင်းမြင့်တင်ခဲ့ပါသည်
But our travel advice remains that you should not come to Hamid Karzai International Airport because it is not safe to do so. And that if you are in Kabul, you should shelter in place, move to a safe location and await further advice. For those Australians and for those visa holders who are in Afghanistan, can I also advise that through the Department of Foreign Affairs and Trade, through the Department of Home Affairs, those individuals will continue to be contacted by those agencies as relevant.
ဒါပေမဲ့ကျမတို့ရဲ့ခီးသွွားအကြံဉာဏ်ပေးတာရှိနေသေးပါတယ်။ဟာမစ်ကိုင်ဇာပြည်ပဆိုင်ရာလေဆိပ်သို့တင်မလာသင့်ပါဘူး။မလုံခြုံသောကြောင့်သင်ကကာဘူးမှာရှိနေရင်လုံခြုံတဲ့နေရာမှာခိုးလုံနေသင့်ပါတယ်။လုံခြုံသောနေရာကိုရွှေ့နေပါနောက်ထပ်အကြံဉာဏ်တွေကိုစောင့်မျှော်ပြီးနားဆင်ပါ။ဩစတြေးလျနဲ့အာဖဂန်နစ္စတန်တွင်ဗီဇာကင်ဆောင်ထားသူများအတွက်နိုင်ငံခြားရေးနဲ့ကုန်သွယ်ရေးဦးစီးဌာနပြည်ထောင်စုဌာနမှတဆင့်သူတို့ကိုကျမတို့အကြံဉာဏ်ပေးနိုင်ပါတယ်။ထို့ပုဂ္ဂိုလ်များရဲ့ကိစ္စတိုင်းကိုသက်ဆိုင်ရာအေဂျင်စီများကဆက်လက်ဆက်သွယ်လုံဆောင်ပေးမှာပါ။ယာယီ Safe Haven Subclass 449 Visa ခွင့်ပြုထားသူများအားမကြမ်းမီရပိုင်းတွင်ဆက်သွယ်မှာပါဘေးကင်းအောင်လုတ်တဲ့အခါမှာသူတို့ဘာလုပ်တင်လဲဆိုတာကိုတိကျတဲ့အကြံဉာဏ်တွေကိုပေးမှာပါယခုနောက်ဆုံးသတင်းများအရဂျာသာပရင်းနေကကာဘူးလေဆိပ်မှာအသေးခံဘုံးဖောက်ခွဲတိုက်ခိုက်မှုကြောင့်အနည်းဆုံးအာဖဂန်နစ္စတန်အယောက်60နဲ့ US စစ်သား73ယောက်သေဆုံးခဲ့ပါတယ်အဲဒီသတ်ဖြတ်မှုကသူတို့ရဲ့လုံဆောင်ချက်လို့ Islamic State အဖွဲ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ယခုလိုဘုံးဖောက်ခွဲမတိုက်ခိုက်ခင်မှာပဲဩစတြေးလျစစ်သားများကအာဖဂန်နစ္စတန်မှာကေဇေးရေးလုံဆောင်ပေးမှုများကိုရပ်ဆိုင်ပြီးမှဖြစ်ပါတယ်။သောတာရှင်များခင်ဗျာ SBS News ဌာနအတွက် Anna Harrison နဲ့ Esman Al-Galito ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါသလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကို Facebook မှာ Share ချနိုင်ပါတယ်ရှင်
SPS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ